တရုတ်ရဲ့စီးပွားရေးအင်အားဟာဆေးကာလဆိုဗီယက်ယူနီယံထက်ကိုကမ္ဘာကိုတချို့သောနှီးလန်းမျိုးတွေနဲ့ချိမ့်ချောက်မှုပိုပြီးကြီးမားနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ခ်ပွန်ပီယိုကဗိုလ်တော်ကူးနေမှာချိန်ပြည်သူသမ္မတနိုင်ငံအထက်လွှတ်တော်မိန့်ခွန်းပြောကြရမှာထည့်သွင်းပြောဆိုလိုက်ပါတယ်။ CCP တရုတ်ကွန်မြူနစ်ပါတီရဲ့အနိုင်ကျင့်မှုနဲ့ထိန်းချုပ်မှုတွေလှုပ်ဆောင်နေတာဟာဒီကနေ့ကာလအတွက်ပိုကြီးမားတဲ့ချိန်ချောက်မှုဖြစ်နေကြောင်းနဲ့ CCP ရဲ့လှုပ်ဆောင်မှုတွေကလည်းကျွန်တော်တို့ရဲ့စီးပွားရေးနိုင်ငံရေးနဲ့လူမှုအတိုင်းအဝိုင်းဟာရုံးမထွက်နိုင်အောင်ဖြစ်နေပြီးဒါမျိုးကိုဆိုဗီယက်ယူနီယံတုန်းကတခါမှမကြုံခဲ့ရဘူးလို့လည်းပြောပါတယ်။ဒါ့အပြင် TikTok နဲ့ WeChat တို့လိုတရုတ်ရဲ့ media apps တွေကလည်းအမျိုးသားလုံခြုံရေးအတွက်ရောအချက်နဲ့အခွင့်အရေးခံရမှာအတွက်ပါအန္တရာယ်ရှိနေတယ်လို့ဝန်ကြီးပုံပြေကသတိပေးပါတယ်။ဥရောပအလဲပိုင်းဒေသကိုသတင်းတစ်ပတ်ကြာတောရောက်နေတဲ့ဝန်ကြီးပုံပြေကချိန်ပြည်သူသမ္မတနိုင်ငံဝန်ကြီးချုပ် Andrew Babbage နဲ့ Prague မှာဗိုလ်တော်ကူးနေ့အစောပိုင်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်။